အင်္ဂါနေ့နယူးယောက်ကမန်ဟတန်တောင်ပိုင်းမှာထရက်ကားနဲ့လူတွေကိုဝင်တိုက်ခဲ့လို့ရှစ်ဦးသေဆုံးပြီးအများပြားတန်ကဒဏ်ရာရခဲ့မှုကိုကျူးလွန်သူဖြစ်နေဆွဆွဲခံထားရတဲ့အကြမ်းဖက်သမားဆေဖူလိုဆိုင်ပော့ကိုတေးတန်းအပြစ်ပေးတာအပါအဝင်တရားဥပဒေအရမြန်မြန်ထက်ထက်အရေးယူဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဥစ်ဘက်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရှေ့ပြောင်းအခြေချလာတဲ့အသက်29နှစ်အရွယ်ဆိုင်ပော့ကိုအရက်ဖက်တရားစီရင်စနစ်အောက်မှာတရားစီရင်တာထက်ဂွမ်တာနာမိုကစစ်ဖက်တရားစီရင်မှုအောက်ကိုပြောင်းပေးဖို့စဉ်းစားမှဖြစ်ကြောင်းသမ္မတကဗိုလ်တော်ဖူးနဲ့သတင်းတောက်တွေရဲ့အမိကိုဖြေကြားခဲ့တာပါ။ဒါပေမဲ့စစ်သည်ပြင်းနေမနေ့ခင်းမှာတော့ဂွမ်တာနာမိုအချင်းစခန်းကိုပို့ဆောင်မယ်ဆိုရင်လုပ်ငန်းရှင်ကအမေရိကန်တရားရုံးကစနစ်တွေအတွက်ပို့ပြီးတော့အချိန်ကြာနိုင်တယ်လို့သမ္မတကသူ့ရဲ့ Twitter ဆန်းနဲ့နာမှာရေးပါတယ်။ဒါအပြင်စိုက်ပော့ကိုအမေရိကန်တရားရုံးစနစ်အတိုင်းစစ်ဆေးအရေးယူပေးဖို့သူကပုံမလိုလားချောင်းနဲ့တကယ်လို့သူအမှန်တကယ်ကျူးလွန်ခဲ့တယ်ဆိုရင်သူဟာတေးရန်အချက်ခံရမှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။အခုလိုစိုက်ပော့အမှုနဲ့ပတ်သက်ပြီးသမ္မတရဲ့ပြောဆိုချက်တွေကိုသူ့ရဲ့ရှေ့နေချုပ် Jeff Sessions အပါအဝင်ထိတ်တန့် Republican Party ဝင်တွေကမကြိုက်ကြပါဘူး။